Yakhaing Pinan Myaw Pai Ma Asoya Sitat Ne AA Apwe Ru Mne Ga Thi Tai Pwe Pyin Than Ni Ga Bi Ayat Ta Thi Gai Dan Ya Ya Da Rwe Le Mya Pya La Ni Ba De Mne Ga Le Sit Twe Myo Na Ma Chaw Tan Chi Sit Se Ye Gai Ma Ma Di Poun Na Jwon Myo Ne Ga Ta Win Cha Ni De Pinya Ye Win Dan Ta U Ta Nat Ne A Pyet Khat Khan Ga Ya Ba De Di Thadin A Pyet Song Go VOA Myanmar Pai Thadin Taw Ko Tat Nai Ga Mi Myan Tin Pya Tha Ba De Shin
စီရတင်မှနေတဲ့ရခိုင်မြောက်ပိုင်းအပေါ်နှကြုံမျိုးနေမှာတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတဦးဟာမနေ့ကစစ်တွေမျိုးနီကြောက်တန်းကြီးကြီးရွာစစ်စေးအကိတ်ကိုဆိုင်ကနေဖြတ်စေစစ်စေးအကိတ်ကတနက်နေ့ပြစ်ခတ်လိုက်တာကြောင့်ဆေးရုံတင်ထားရတယ်လို့ပြစ်ခတ်ခံရသူရဲ့ဖခင်ဦးမောင်မောင်လှကပြောပါတယ
်သူကခရင်းလာနေကြတိုင်းလာနေတာပေါ့ကွာလာနေတော့သူအဲ့ဒီနေရာကိုလည်းအမြဲတမ်းဆက်နေကြရတယ်အဲ့ဒီကဆက်ဆက်နေတော့မှသူကတော့လာတာတယ်လို့ပြောတယ်ဒါပေမဲ့စိုက်ပျသမတ်တွေကလာတာရောမြင်ရှင်မှန်เออมันมีไปจอล่าတော့နောက်ကစားကြည့်ပြေလို့ပြီးရပါလားဟုတ်ဟုတ်ကဲ့ပါတယောက်တည်းပါအနည်းနဲ့တယောက်တည်းသွားနေတာပဲမအောင်ပြည့်တယ်ဆိုတာကတော့မြေဖို့နေနေသားသားသူတို့ကျွန်တော်တို့ကတော့ဇောကြည့်နေတာပေါ့ဟိုဘာကောင်းလဲစားကပြည်သူမျိုးဝတ်ကြည့်နေပြီစိစံညာဖက်ပါညာဖက်ဟိုရင်အောက်ပေါ့နောက်ကဝင်ပြီးတော့
လက်ရှိချိန်မှာဒဏ်ရာရှိသူကိုစစ်တွေပြည်သူစေရုံကိုပို့ဆောင်ထားပြီးဒဏ်ရာရှိနေတဲ့ပတ်သက်ပြီးတော့ဥမောင်မောင်လာကအခုလိုဆက်ပြောပါဗျ။အဲ့
ဒါကတော့ဟိုဆရာဝန်ကလည်းပြောပါတယ်။ဘာမှပြီးတော့မရှိပါဘူးတဲ့။ဟိုအမျိုးလေးလွတ်တယ်၊အုပ်လေးလွတ်တယ်၊အစိုးလေးလွတ်တယ်။နောက်တရားရဲမှာနင်းနေလောက်ပဲပြီးသွားတယ်လို့ပြောပါတယ်။အဲ့ဒီတော့လူငါကလည်းတကားလေးပြောနိုင်တယ်၊ဒီခွေးစစ်စီရသလိုဘူး။ဒါကိုပြန်ပြိလိုက်ရင်ရပြီ။အဲ့လိုပြောလို့ပါ
ပြည်ထမလ6ရက်နေ့ကလည်းစစ်တွေမျိုးပေါ်ကိုအလုလာချတဲ့ပုံနဲ့ကြောင့်မျိုးနဲ့အိုင်တင်ကြီးရွာကလူငယ်နှုတ်ကိုစစ်တွေမျိုးနေကြောက်တန်းကြီးစစ်စေးအကိတ်မှာရေတပ်ဖွဲ့နဲ့တပ်မတော်သားတွေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောဆိုထားပါတယ်။ရခိုင်နောက်ပိုင်းကမြောက်ဦးမင်းပြားနေရဲ့တိတောင်မျိုးတွေမှာဆိုရတဲ့နဲ့ခိုင်လက်နက်ကန်အဖွဲ့တို့မနေ့ကထိတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။မြောက်ဦးနဲ့မင်းပြားမျိုးတွေအစဒီမြောင်းဝေပြည့်ကြီးရွာနဲ့ဒီဟာပိုင်ကြီးရွာအကြားမှာမနေ့3:50မှာဒီမြန်မာစစ်တပ်ရဲ့ဒီတမ်းမငါးငါးလက်အောက်ခံစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီပိုက်ဆိုတိုက်ခိုက်ခဲ့တာရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီမြန်မာစစ်တပ်ရဲ့ဒီတမ်းမငါးငါးစစ်ကြောင်းကကျွန်တော်တို့ရှိတဲ့နေရာကိုဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဒီမနေ့၄၀လောက်ကြာအောင်တိုက်ပွဲဟိုအပြင်းထန်ဖြစ်ပွားခဲ့တာရှိတယ်။ဟိုအဲ့ဒီပွဲမှာဒီတိုက်ခိုက်မှုအတွက်မှာဒီရန်သူတို့တော့ကျွန်တော်တို့ဘက်ကဒီအပြအသရှင်မှုနိုင်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကနေပြီးတော့ထိခိုက်ကြဆုံးမှုကတော့30ခန်းထိရှိနိုင်တယ်ဗျ။အေးကောင်မျိုးနေထိကျွေးရွာနဲ့အောင်သာကြီးရွာအကြမှာမနေ့ရှင်းနာရီမှာဒီမဒီအနေငယ်ကြထိကျွေးတိုက်ခိုက်မှုရှိခဲ့တယ်
။ရခိုင်မြောက်ပိုင်းတိုက်ပွဲရှိနေတယ်။အရသားတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်တည်မှန်ပြန်ကြားရေးဖွင့်နေနောက်ပိုင်းတိုင်းစစ်ထောင်နဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကိုဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရခိုင်မြောက်ပိုင်းမှာဒီကနေ့ထိဆိုရတဲ့နေ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲအတွင်းအရသားထိခိုက်ဒေဆုံးဒဏ်ရာတာတွေမျှော်ပြလာသလိုဒေသခံတွေစစ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုသလိုတပ်နဲ့အဖွဲ့ဖက်စလုံးရဲ့ဖမ်းဆီးဆစ်ဆဲမှုတွေကိုခံနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။တိုက်ပွဲတွင်အရသားတွေထိခိုက်ဒေဆုံးတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးနှီးဆွေးနွေးကြတာလည်းဖြစ်ပါတယ်ခင်ဗျာ။